Welcome to the Voice of America in Burmese.
လာကြကြပါခင်ဗျာ American Bureau of Washington DC မြို့တော် VOA American သံကနေဒီသမား6ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line number 32 32 51နဲ့ line number 190လို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မေဂန်နိုင်ငံတော်မှာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့မြင့်တက်နေပြီးဆောင်းရာသီခရစ်မတ်ပွဲတော်အားလည်းရက်ကိုရောက်ရှိလာနေတာနဲ့အမျှမိသားစုတွေမိတ်ဆွေငယ်ချင်းတွေစုဝေးကြဖို့ရှိတာကြောင့်ဗိုင်းရပ်စ်ကူးစက်မှုတွေလည်းပိုပြီးတော့တိုးလာဖို့ရှိနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့ပြည်နယ်အလယ်ပိုင်းကဆန်ဒီယာဂိုကျိုင်ဝမ်ဒေသတွေမှာတော့ဒီနေ့ညကစပြီးတော့လူတွေအနေနဲ့အိမ်ထဲမှာပဲနေကြဖို့ကန့်သတ်မှုအသစ်တွေကိုထုတ်ပြန်လိုက်ပါတယ်။အဲ့ဒီဒေသတွေမှာရှိတဲ့ဆေးရုံတွေနဲ့အထူးကျမတ်ကုသဆောင်တွေမှာကုသနေတဲ့လူဦးရေ15ရာခိုင်နှုန်းအထိကျသွားမှဒီကန့်သတ်မှုကိုပြန်ရုပ်သိမ်းသွားမှဖြစ်တယ်လို့ပြည်내အုပ်ချုပ်ရေးမှူးဂဗနူဆန်ကပြီးခဲ့တဲ့ဘက်ကပြောပါတယ်။ဒါပြင်ဆန်ဖရန်စစ္စကိုမြို့ဒေသတစ်ဝိုက်ကခရိုင်နေအတော်များများကလည်းတောက်ကြနေကစပြီးတော့ဒီကန့်သတ်မှုအစ်အတိုင်းလိုက်နာကိုဆုံးဖြတ်ခဲ့ကြပြီးတော့ဒီနေ့ကစပြီးလူတွေအနေနဲ့အိမ်ထဲကနေအပြင်မထွက်ဘဲနေကြရမှာဖြစ်ပါတယ်။ရုရှားနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ကာကွယ်ဆေးထိုးမဲ့အစီအစဉ်ကိုမနေ့ကစတင်လိုက်ပါတယ်။ကျမ희ဝန်ထမ်းအနေနဲ့ဆရာမတွေပါဝင်ဗိုင်းရပ်စ်ကူးစက်မှုအနေနဲ့အများဆုံးရင်ဆိုင်နေရတဲ့သူတွေကိုဦးစားပေးပြီးတော့ထိုးသွားမှာဖြစ်တယ်လို့ပြောပါတယ်။အခုဆိုရင်ကမ္ဘာတစ်ဝှမ်းမှာဗိုင်းရပ်စ်ကူးစက်သူ 66.6 သန်းကျော်နဲ့တည်ဆုံးသူ 1.5 သန်းကျော်သွားပြီဖြစ်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကတော့ 14.5 သန်းနဲ့ကူးစက်မှုအများဆုံးဖြစ်ပြီးတော့အိန္ဒိယနိုင်ငံက 9.6 သန်းနဲ့ဒုတိယဘရာဇီးလ်က 6.5 သန်းနဲ့တတိယအများဆုံးဖြစ်ပါတယ်ခင်ဗျာ။ဒီနိုင်ငံတော်ကဒေသအာဏာပိုင်တွေဟာတရုတ်ပြည်နယ်မှာဆန်းသက်ထုတ်လုပ်နေတဲ့ကိုဗစ်ကာကွယ်ဆေးတွေအများပြားကိုမာယူဖို့ပြင်ဆင်နေပါတယ်။ဒီကာကွယ်ဆေးတွေဟာတရုတ်ပြည်သူ 1.4 ဘီလီယံအတွက်ဘလောက်အထိထိရောက်မှုရှိတယ်၊ဘလို့ဖြန့်ချီသွားမယ်ဆိုတာနဲ့ပတ်သက်ပြီးတရုတ်ဘူအစိုးရကတရုတ်ဝင်အတီမပြူရသေးခင်မှာပဲဖီနီအာဏာပိုင်တွေကဗိုင်းရပ်စ်ကာကွယ်ဆေးတွေမာယူဖို့အတွက်ပြင်ဆင်နေကြတာဖြစ်ပါတယ်။တရုတ်နိုင်ငံကကာကွယ်ဆေးထုတ်လုပ်သူတွေဟာနောက်ဆုံးဆန်းသက်မှုတွေကိုအချိန်ဟုန်မြင့်လှုပ်ဆောင်နေတယ်လို့တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကပြည်ခဲ့တဲ့သတင်းပတ်ကလုတ်ခဲ့တဲ့ကုလသမဂ္ဂအစည်းအဝေးအတွင်းမှာပြောကြားခဲ့ပါတယ်။ကာကွယ်ဆေးနဲ့ပတ်သက်ပြီးနောက်ဆုံးတည်ပြချက်မရသေးပေမဲ့တရုတ်နိုင်ငံမှာရှိတဲ့ဂျမားရေးဝန်ထမ်းတွေနဲ့တခြားလူတစ်သန်းကျော်လောက်ဟာအဲ့ဒီဆန်းသက်ထုတ်လုပ်နေတဲ့ကာကွယ်ဆေးတွေကိုအရေးပေါ်အသုံးပြုဖို့အနေနဲ့ထိုးထားပြီးဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံကကာကွယ်ဆေးထုတ်လုပ်တဲ့သူတွေဟာကမ္ဘာတစ်ဝန်းကနိုင်ငံပေါင်း12နိုင်ငံကျော်မှာကာကွယ်ဆေး5မြို့ထက်မနည်းကိုဆန်းသက်ထုတ်လုပ်နေတာဖြစ်ပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာကိုလာအတွင်းဗိုင်းရပ်စ်ကူးစက်မှုတွေအမြင့်ဆုံးပြန်ဖြစ်လာနေပြီးတော့ဒါကိုထိန်းချုပ်နိုင်ဖို့အတွက်အာဏာပိုင်တွေအနေနဲ့ရုံးကန်နေရတာကြောင့်မြို့တော်ဆိုးမြို့နဲ့အနီးနားတစ်ဝိုက်မှာလာမယ့်အင်္ဂါနေ့ကစပြီးတော့တရားနဲ့တရားခတ်ခေါ်ခွာနေဖို့စီးမြင့်တွေကိုတင်းတင်းကြပ်ကြပ်ချမှတ်သွားမယ်လို့တောင်ကိုရီးယားချက်မှရေးအာဏာပိုင်တွေကဒီနေ့မှပြောလိုက်ပါတယ်
။전국적인대유행으로평창하기직전에ယူမန်ဆောင်
ကျွန်တော်တို့ဟာအလွန်အနည်းများတဲ့အချိန်ဒီမှာရောက်နေပါတယ်အခုလောလောဆယ်အနေထားကကျွန်တော်တို့ရဲ့စေယုံနေမှာထိန်းချုပ်နိုင်တဲ့အနေထားတစ်ခုကျော်လွန်နေပါတယ်လို့တောင်ကိုရီးယားနိုင်ငံရဲ့ဂျမားရေးဝန်ကြီးပေါက်နူဟိုးကပြောသွားတာဖြစ်ပါတယ်ဒီမိန့်ကြောင့်လာမယ့်အင်္ဂါနေ့ကစပြီးလူ90ထက်ကိုစုရမှာမဟုတ်သလိုအောက်သာလိကျေးစင်တာတွေကာရာအိုကေဆိုင်တွေပြည့်ရမှာဖြစ်ပြီးဘာသာရေးပွဲတွေကိုလည်းအင်တာနက်ကနေလောက်ရမှာဖြစ်သလိုကျောင်းတွေကိုလည်းလူဦးရေတင်းတင်းကြပ်ကြပ်ကန့်သတ်သွားမှာဖြစ်ပါတယ်ဒါပြင်မင်းကလည်းစိုင်းတွေကိုည9နာရီမှာပိတ်ဖို့အမိန့်ထုတ်လိုက်ပြီးတော့အများပြည်သူတည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုလည်းညနေပိုင်းမှာ30ရာခိုင်နှုန်းအထိရှော့ချသွားဖို့တောင်ကိုရီးယားအစိုးရကအမိန့်ထုတ်ထားပါတယ်။တောင်ကိုရီးယားနိုင်ငံမှာမနေ့စနေနေ့ကဗိုင်းရပ်စ်ကူးစက်ခံသူ631ယောက်ရှိခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့ဖေဖော်ဝါရီနဲ့မတ်လကဒီဗိုင်းရပ်စ်ကူးစက်မှုတွေအဆိုးဆုံးဖြစ်ခဲ့တဲ့အချိန်ကစပြီးတော့နေ့စဉ်ကူးစက်မှုမှာအများဆုံးဖြစ်ပါတယ်။အခုလောလောဆယ်မှာယောဂါဖြစ်နေတဲ့သူ9800ကျော်ရှိပြီးတော့အိမ်လူနာတွေကိုကူးစက်ဖို့အတွက်ဈေးဝင်ငွေတွေကိုထပ်တိုးထားပေမဲ့အခုလိုကူးစက်မှုတွေဆက်တိုးနေမယ်ဆိုရင်တော့လုံလောက်မှာမဟုတ်ဘူးဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာဗြိတိန်မြေမာကြီးအဲလစ်ဘက်နဲ့သူ့ရဲ့ခင်မုန်းတို့အနေနဲ့ COVID-19 ကာကွယ်ဆေးထိုးပြီးတာနဲ့လူလူကိုအသိပေးသွားမှာဖြစ်တယ်လို့တော်မီလာစုရဲ့အမည်ဖော်လိုတဲ့တာဝန်ရှိသူတဦးကိုကိုးကားပြီးတော့ The Times သတင်းစာကဖော်ပြလိုက်ပါတယ်ဗြိတိန်ဆိုရကပြီးခဲ့တဲ့ဒီဇင်ဘာလ၂ရက်နေ့ကအတည်ပြုလိုက်တဲ့ Pfizer ကုမ္ပဏီကထုတ်တဲ့ကာကွယ်ဆေးကိုစတင်ဖြန့်ချိနေပြီးအသက်ကြီးတဲ့သူတွေကိုဦးစားပေးပြီးကာကွယ်ဆေးထိုးဖို့လုပ်နေတာကြောင့်အသက်94နှစ်ရှိဖြစ်တဲ့မြန်မာကြီးနဲ့အသက်69နှစ်ရှိဖြစ်တဲ့သူမရဲ့ခင်မွန် Prince Philip တို့ဟာ COVID-19 ကာကွယ်ဆေးကိုအရင်ဆုံးထိုးရဖို့ရှိနေပါတယ်။ ပြည်တွင်းလူမှုတိုင်းဝိုင်းမှာတော့မြန်မာကြီးကိုချစ်ခင်ကြပြီးတော့သူမကကာကွယ်ဆေးကိုတရားဝင်ထောက်ခံလိုက်တာကြောင့်အင်တာနက်အွန်လိုင်းတွေမှာကာကွယ်ဆေးမထိုးဖို့သတင်းမှားတွေဖြန့်ချိနေတာတွေကိုတံပြန်ဖို့အတွက်အကောင်းဆုံးသတင်းစကားလဲပေးလိုက်တာဖြစ်ပါတယ်။ဒေါ်ဝင်မီသားစုတွင်မှာလဲမင်းသားချောင်းနဲ့သူ့ရဲ့သားကြီးဖြစ်တဲ့မင်းသားဝီလျံတို့လဲအခုနှစ်အစောပိုင်းမှာဗိုင်းရပ်စ်ကူးစက်ခံခဲ့ရတာပါ။အစိုးရရဲ့ကာကွယ်ဆေးဦးစားပေးထိုးမဲ့အစီအစဉ်ရတော့ဘဝရေးသားတွေမှာနေထိုင်နေကြတဲ့တကြီးရွယ်ဦးတွေနဲ့သူတို့ကိုစောင့်ရှောက်နေတဲ့သူတွေအပါအဝင်အသက်80ကျော်လူကြီးတွေနဲ့ဂျမအေဝန်နဲ့တွေကိုအရင်ဆုံးထိုးပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ Beauty American တဲ့ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 9833ညပိုင်းဒိုမီတာ32 kHz 9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနေ့ဝင်မှာ5မီတာ190 kHz 1905တို့ကနေထုတ်လွှင့်တင်နေပါရဲ့ရှင်
။မင်္ဂလာပါရှင်ကျမများသဖြင့်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။တမရဒေါ်နယ်ထရမ့်ကအရေးပါတဲ့အမေရိကန်အရှိတောင်ပိုင်းကဂျော်ဂျီယာပြည်နယ်ကိုသွားရောက်ပြီးအထက်လွှတ်တော်အမန်နီယာအတွက်ရှင်ပြိုင်နေတဲ့ Republican ကိုယ်စားလှယ်လောင်းနှစ်ဦးတွေမင်းဆွေစီဦးကြီးလှုပ်ဆောင်ခဲ့ပါတယ်။အဲ့ဒီအထက်လွှတ်တော်အမန်နှစ်နေရာကစီနေအထက်လွှတ်တော်ကိုဘယ်ပါတီကြီးဆိုးမလဲဆိုတာကိုအဆုံးဖြတ်ပြီးမှပါ။ Republican ကိုယ်စားလှယ်လောင်းနှစ်ဦးတွေမင်းဆွေပွဲမှာတမရထရမ့်ကနိုဝင်ဘာလ3ရက်တမရရွေးကောက်ပွဲမှာရွေးကောက်ပွဲမတမာမှုတွေရှိတယ်ဆိုတာကိုထပ်ခါတလဲလေးပြောခဲ့ပါတယ်။ဂျော်ဂျီယာပြည်နယ်မှာတရားဝင်အတီမပြည့်ပါသေးတဲ့မေးရလက်တွေအရဒီမိုကရက်တစ်ကိုယ်စားလှယ်သမ္မတလောင်းဂျိုးဘိုင်ဒန်ကမင်း12,000ဝန်းကျင်နဲ့အနိုင်ရရှိထားတာပါ။အခုလိုထက်လွှတ်တော်အမန်နီယာအတွက်မင်းဆွေစီယုံရင်မစင်းမီမှာသမ္မတထရမ့်ကဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှုကိုတယ်လီဖုန်းဆက်စကားပြောပြီးတော့ပြည်နယ်လွှတ်တော်က Republican Party ဝင်တွေအနေနဲ့အထူးစည်းဝေးတရခေါ်ယူပြီးလက်ရှိရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ဖို့နဲ့သမ္မတထရမ့်ကိုထောက်ခံတဲ့သမ္မတရွေးချယ်ရေးအဖွဲ့ဝင်တွေကိုခန့်အပ်ဖို့တိုက်တွန်းခဲ့ကြောင်း Washington Postတင်စာကဖော်ပြပါတယ်။ပြည်내အချုပ်ရေးမှုကသမ္မတရဲ့တိုက်တွန်းချက်ကိုလက်ခံဖို့ညှင်းဆန်ခဲ့တယ်လို့ AP သတင်းကပြောပါတယ်။အထက်လွှတ်တော်ကိုထိန်းချုပ်နိုင်ဖို့အထက်လွှတ်တော်အမတ်ရွေးကောက်ပွဲကိုပြန်လည်ပြုလုပ်ဖို့ရှိတဲ့ဂျော်ဂျီယာပြည်နယ်မှာ Republican Party အနေနဲ့အနည်းဆုံးတနည်းအားနိုင်ရဖို့လိုအပ်ပါတယ်ရှင်။ကမ္ဘာတဝန်းကအမေရိကန်တန်ယုံတချို့မှာဝန်ထမ်းတွေအကြောင်းရင်းတိတိကျကျမဖော်ပြနိုင်မယ့်နာမကျန်ဖြစ်ရတာဟာဂျမားကြီးကိုထိခိုက်နိုင်တဲ့အတန်တိုင်းစွန့်အင်နဲ့တိုက်ခိုက်ခံရတာကြောင့်ဖြစ်နိုင်တယ်လို့အမေရိကန်အစိုးရအစီရင်ခံစာတစ်စောင်ကဖော်ပြပါရတယ်။ဝန်ထမ်းတွေနာမကျန်ဖြစ်ရတဲ့အကြောင်းရင်းတွေမှာဒီလိုအတန်တိုင်းစွန့်အင်နဲ့တိုက်ခိုက်ခံရတာကဖြစ်နိုင်ခြင်းရှိဆုံးဖြစ်တယ်လို့အမျိုးသားသိပ္ပံတက္ကသိုလ်စက်မှုနဲ့ဆေးပညာရေးဆိုင်ရာဌာနကစနေနေ့တုန်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါရတယ်။2016ခုနှစ်တုန်းကကျူဘာနိုင်ငံဆိုင်ရာအမေရိကန်တန်ယုံဝန်ထမ်းတွေဒီလိုထူးထူးဆန်းဆန်းနာမကျန်းဖြစ်တာတွေစပြီးတော့ကြုံခဲ့ရတာပါ။နောက်ပိုင်းမှာတရုတ်နိုင်ငံနဲ့တခြားကမ္ဘာတဝန်းအမေရိကန်တန်ယုံတွေကဝန်ထမ်းတွေဒီလိုနာမကျန်းဖြစ်တာတွေတွေ့ကြုံခဲ့ရပါတယ်။ဒီလိုနာမကျန်းဖြစ်ရတာကြောင့်အတန်ကြေကြေလောင်လောင်ကြားရတာ၊နားရင်းနာကျင်တာ၊ဥကောင်တွင်ပြင်းပြင်းထန်ထန်တုန်ခေါမှုကိုခံစားရတာ၊မူးဝေတာနဲ့အမြင်အာရုံနဲ့သိမှတ်အာရုံအခက်အခဲရှိတာဆိုင်ကျန်းမာရေးပြဿနာတွေအပြင်အတော်များများကအခုထိဒီလိုလက္ခဏာတွေနဲ့တခြားကျန်းမာရေးပြဿနာတွေကိုဆက်ပြီးတော့ခံစားနေရစေဖြစ်ပါတယ်။ဒါပေမဲ့ဘယ်သူတွေကဒီလိုအတန်တိုင်းဆွဲအင်းနဲ့တိုက်ခိုက်တယ်ဆိုတာတော့အစီရင်ခံစာမှာဖော်ပြမထားပါဘူး။ကြုံတွေ့နေရတဲ့ကျန်းမာရေးပြဿနာကိုအဆုံးသတ်အဖြေရှာနိုင်ဖို့ဒီအစီရင်ခံစာပါအချက်အလက်တွေနဲ့သုံးသပ်ချက်တွေကအကူအညီပေးနိုင်လိမ့်မယ်လို့လည်းအမေရိကန်နိုင်ငံညာရေးဌာနကစနေနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်။TikTok ကုမ္ပဏီရဲ့ American နိုင်ငံတွင်ပိုင်ဆိုင်မှုတွေကို American ကုမ္ပဏီရဲ့လက်ထဲခွဲဝေရောင်းချဖို့ထုတ်ပြန်ထားတဲ့အမိန့်ကိုတက်တန်းထပ်ပြီးတော့တိုးမှမဟုတ်ဘူးလို့သမ္မတ Trump အစိုးရကတောက်ချနေနှောင်းပိုင်းကကြေညာခဲ့ပါတယ်။ဒါပေမဲ့ TikTok ရဲ့အနာဂတ်နဲ့ပတ်သက်လို့ဆွေးနွေးမှုတွေကိုဆက်ပြီးလုပ်သွားမယ်လို့ပြောပါတယ်။အမျိုးသားလူမျိုးရေးဆိုင်ရာအန်ယူရီရှော့ချနိုင်မှုနဲ့ TikTok ကုမ္ပဏီရဲ့ American နိုင်ငံတွင်ပိုင်ဆိုင်မှုတွေကို American ကုမ္ပဏီရဲ့လက်ထဲခွဲဝေရောင်းချဖို့ကိစ္စကို TikTok ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Bytedance နဲ့ American ပြည်အောင်စုနိုင်ငံခြားရင်းနှီးမြှုပ်နှံသူများဆိုင်ရာကော်မတီ CFIUS ကဆွေးနွေးနေတယ်လို့ American ဘဏ္ဍာရေးဝန်ကြီးဌာနကတာဝန်ရှိသူတူကပြောပါတယ်။ပြီးခဲ့တဲ့ပတ်သက်ကြနေကလည်း CFIUS က Bytedance ကိုတပတ်ကြာအချိန်ထပ်ပြီးတော့တိုးပြီးခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လကသမ္မတ Donald Trump က TikTok ကုမ္ပဏီရဲ့ American နိုင်ငံရင်းပိုင်ဆိုင်မှုတွေကို American ကုမ္ပဏီရဲ့လက်ထဲခွဲဝေရောင်းချဖို့အမိန့်ထုတ်ပြန်ခဲ့တာပါ။ အဲ့ဒီအမေရတမရဲ့ကြော်လွန်သွားတာနဲ့အမေရိကန်တရားရေးဝန်ကြီးဌာနအနေနဲ့အမေကိုစီးကျက်နိုင်မှုအတွက်အခွင့်အာဏာရှိပါတယ်။နောက်ဆုံးရက်ဖြစ်သတ်မှတ်ထားတဲ့နိုဝင်ဘာ10ရက်နေ့မှာအမေမစီးကျက်သေးပဲအမေရိကန်အစိုးရက15ရက်တစ်ချိန်နဲ့9ရက်တစ်ချိန်ရပ်တိုးပေးခဲ့တာပါ။အမေရိကန်နိုင်ငံအတွင်း TikTok ကိုအသုံးပြုသူသန်း100ကျော်ရှိပါတယ်။TikTok အသုံးပြုသူအမေရိကန်တွေရဲ့ပုံကိုယ်ရေးအချက်အလက်တွေကိုတရုတ်အစိုးရကရယူနိုင်တယ်ဆိုပြီးတမရခမ်အစိုးရက TikTok ကအမျိုးသားလူကြုံရေးအတွက်အန္တရာယ်ပြုချင်းချောင်းနေတယ်လို့ပြောဆိုနေကြတာလည်းဖြစ်ပါရဲ့ရှင်။ဥက္ကခဲနမူနာတွေကိုတည်ဆောင်ပြီးကမ္ဘာမြေပြင်ကိုပြန်ဆင်းလာတဲ့အာဂါတာရေငယ်ကိုရှာဖွေရေးဟိုက်ရင်ဖွဲ့ကတွေ့ရှိထားပြီးလို့ဂျပန်အာဂါတာအေဂျင်စီကပြောပါတယ်။ဒီအာဂါတာရေငယ်ကဩစတြေးလျနိုင်ငံတောင်ပိုင်းဝေးလံနဲ့အရက်ဒေသမှာအောင်မြင်ဆင်းသက်နိုင်ခဲ့ရပါကမ္ဘာမြေပြင်နဲ့အတော်ဝေးဝေးမှရှိတဲ့ဂျိုသိန်းဂျိုမွားတစ်ခုကဥက္ကာခဲနမူနာတွေကိုဒီလုံးငယ်ရင်ငယ်ကတစင်ဟာယာဘူစာဒူအာဂါတာရင်ကစနေနေ့ကပို့လွှတ်လိုက်တာဖြစ်ပါတယ်။ဒီဥက္ကာခဲနမူနာတွေကနေဖွဲ့စည်းအစပြုရာမူလစင်ရင်အကြောင်းရင်းနဲ့ကမ္ဘာပေါ်ကသက်ရှိတွေရဲ့ဖြစ်တည်မှုကိုလေ့လာနိုင်မှုအသေးလွန်စားတွေကိုအထောက်အကူပေးနိုင်မှာလည်းဖြစ်ပါတယ်။American Agatha Susan Lila ရဲ့ agency NASA ရဲ့ Agatha ရင်ကဂျိုသိန်းတစ်ခုဖြစ်တဲ့ Banu Jo ရဲ့မြေလွှာနမူနာကိုအောင်အောင်မြင်မြင်ရယူနိုင်ခဲ့ပြီးသတင်းပတ်သိမ့်မကြခင်မှာအခုလိုဒီ Agatha ရင်ငယ်ကပထမဆုံးဥက္ကာခဲနမူနာကိုတည်ဆောင်လာပေးခဲ့တာဖြစ်ပါတယ်။အခုလိုနိုင်ငံတွေကြား Agatha Susan Lila ရဲ့ခရီးစဉ်တွေအပြိုင်ဆိုင်ပြုလုပ်နေတဲ့အချိန်မှာပဲတရုတ်နိုင်ငံကလည်းသူတို့ရဲ့လဘော်ဆင်သက်တဲ့ရင်ငယ်ကလမျက်နှာပြင်အောက်ခြေမြေနမူနာတွေကိုရယူထားပြီးဖြစ်တယ်လို့ဒီသတင်းပတ်ထဲမှာပြောပါတယ်ရှင်။တော်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။မန္တလေးတိုင်းဒေသကြီးမိုးကုံးမြို့ကထင်ရှားတဲ့ SP မုံတိုက်ပိုင်ရှင်ကို TNL တန်းပလောင်တပ်ဖွဲ့ကဖမ်းဆီးတာဖြစ်ကြောင်းနဲ့စနေနေ့ညကအမျိုးသမီးတဦးထပ်မံဖမ်းဆီးခံရတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါ။ရန်ကုန်မန်းလေးနေပြည်တော်စတဲ့မြို့ကြီးတွေမှာစံကွဲတွေဖွင့်လှစ်ထားတဲ့ SP Bakery ကိုစံပြမုံတိုက်ပိုင်ရှင်ဦးကျော်ဝင်းဟာသူနေထိုင်ရာမိုးကုံးမြို့မှာတောက်ကြနေမနက်ပိုင်းကဖမ်းဆီးခံခဲ့ရတာပါ TNLA တန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကဒီဖမ်းဆီးမှုဟာသူတို့လက်ချက်ဖြစ်ကြောင်း VOA ကိုအခုလိုအတည်ပြုပြောဆိုပါတယ
်ဟာနာတော့ဒီဖမ်းတော့မှန်တယ်ဒါပေမဲ့ဒီစီကတော့ကျွန်တော်လည်းပြောလို့ရပြီ
ဘာအတွက်ဖမ်းဆီးတယ်ဆိုတာထုတ်ဖို့ပြောဆိုတာမရှိသေးပေမဲ့ဥကြဝင်းအတွက်အသက်အန္တရာယ်စိုးရင်ဖို့မရှိကြောင်းပြောပါတယ်။စနေနေ့ညပိုင်းမှာလဲမိုးကုံးမြို့နယ်ဆက်လက်မိုင်အကွာမှာရှိတဲ့လက်ကြီးရွာကအမျိုးသမီးတဦးနဲ့သူ့တမက်ကိုအမည်မသိလက်နက်ကိုင်တွေကဖမ်းဆီးသွားကြောင်းမိုးကုံးဒေသခံလူခွန်ကြီးနဲ့တရားမျှတမှုဖော်ဆောင်ရေးအဖွဲ့ကဥနိုင်မိုးကပြောပါတယ်
။မနေ့ညက6:45လောက်မှာလာဖမ်းတယ်ပေါ့နော်။လာဖန်နာဖန်နဲ့အမျိုးသမီးရထောကြည်တန်းเนาะသူရဲ့တမလဲပါသွားတယ်ပတိုင်းနဲ့နာမည်ကနော်လည်းတယောက်ဖန်သွားတယ်6နိုင်40ကမှတနက်တစ်ချက်ဖောက်လဲဖောက်ပြီးတော့အဲသူတို့လာဖန်သွားတယ
်မိုးကုတ်မင်းပြူလမ်းထွက်18မိုင်တန်းပါလဲနောက်ထပ်လူနှစ်ယောက်ဖန်စီသွားတယ်လို့ပြောဆိုပေမဲ့ဒီချာအတီပြုချက်တော့မရသေးပါဘူးမိုးကုံးမြို့မြို့မရဲစခန်းကိုဆက်သွယ်မေးမြန်းရမှာလေကြီးရွာကအမျိုးသမီးဖမ်းဆီးခံရတဲ့သတင်းသာရရှိကြောင်းနဲ့18မိုင်ဘက်ကဖမ်းဆီးတဲ့သတင်းတော့မကြားသိရကြောင်းပြောပါတယ်
။ကျွန်တော်တယောက်ပဲကြားတာ။ဘုဘကဆိုတော့ဒီဘက်ကမကြားတော့ဘူး။ဘုဘမိုင်းတော့ပဲ
။လေကြီးရွာကဒေါ်ကြည်တန်းကိုရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းကဖမ်းဆီးတာဖြစ်ပြီးမူရစ်စေဝါရောင်းဝယ်မှုနဲ့ဆက်ဆက်နေတာကြောင့်လို့ SSPP ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းစုကပြောပါတယ်။
ကျွန်တော်တို့ဘက်ကမြို့နယ်မှုပေါ့နော်ကျွန်တော်တို့အုပ်ချုပ်ရေးဌာနကဒီမြို့စေဝါတက်ချက်ရေးပညာပေးတဲ့တပေါ်တော့ပါပဲငွေရေးကြီးပါရမယူပါဘူးခဏခေါ်ပြီးတော့ဖိနှိပ်ပညာပေးတာပေါ့ဗျာအဲ့တော့ဆိုတာတို့ကနောက်နောက်မလုပ်ဘူးပေါ့အဲ့လိုမျိုးပါပဲဒါဒီဟိုဥပဒေနဲ့မခံကျင်တဲ့ဟိုအပိုင်းတွေလည်းကျွန်တော်တို့လုပ်တာပါ
ပြီးခဲ့တဲ့အော်တိုဘာလအတွင်းကလည်းမိုးကုံးမြို့ပေါ်ကမြို့သမီးတဦးကို TNLA အဖွဲ့ကစည်ရည်နှီးပါကြာဖမ်းဆီးခဲ့ပြီးချက်သိန်း300ကျော်တောင်းယူခဲ့ကြောင်းဖမ်းဆီးထားစဉ်ရဲညက်တာတွေလည်းရှိခဲ့ကြောင်းသတင်းမီဒီယာတွေမှာဖော်ပြတာတွေရှိပါတယ်။လူခွန်ရင်းနဲ့တရားမျှတမှုဖော်ဆောင်ရေးအဖွဲ့ကဦးနိုင်မိုးကမိုးကုံးမြို့ရဲ့လက်ရှိအခြေအနေအပေါ်မှာအခုလိုတုံ့ပြန်ပြောဆိုထားပါတယ်။
မျိုးကုန်းနဲ့လူခွင်နဲ့တရားမြတ်တာရဲ့အခြေအနေကတော့သုံးသိမ့်တဲ့မှုကြီးအများကြီးဖြစ်ပေါ်လာတာပေါ့နော်ကိုဗစ်ကလည်းဖြစ်တာတစ်ချက်တိုင်းရင်းသားဖွဲ့စည်းတွေကလည်းတိုင်းနေထိပေါ့နော်ဒီလိုအခကြေးငွေဝင်ကောက်တယ်စက်ကြေးတွေဝင်ကောက်တယ်
ကျွန်တော်တို့ရှင်မုံကခွာပြီးတော့ကျွန်တော်တို့မန္တလေးတို့သွားတဲ့လူတော်ရှိတယ်။မုံကမပျော်တော့ဘူးကနေရတဲ့လူတွေကကြီးနဲ့လာဖြစ်ကုန်ကြတယ်အဲ့လိုဖြစ်ကုန်တယ်။ပြီးခဲ့တဲ့နိုဝင်ဘာလ95အတွင်းကလည်းမုံကမြို့နယ်အတွင်းမှာအစိုးရကြံ့မှုနဲ့ DNL ကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလ9ရက်နေ့စနေနေ့မနက်ပိုင်းကလည်းရှမ်ပီနယ်မြောက်ပိုင်းတီဘောနယ်နမ်တူမြို့နယ်အစပ်မှာရှမ်ပီတိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့ရှမ်ပီပြည်နယ်ထူထောင်ရေးကောင်စီ RC SS SSA တောင်ပိုင်းအကြားမှာတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။
ဒီနေ့မှာမှာရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရေစီမြန်မာအတန်းDVB ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။DVB ရုပ်တံစလောင်းကနေပြီးတော့နေ့စဉ်9:00နာရီနဲ့မနေ့9:00ခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA Intercept 17 နဲ့မီရက်ဆက်3ဂျိုးလူတွေကနေနေ့တိုင်း9:00နာရီမှာကြာသားတဲ့မိနစ်30ကနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအဖြစ် သတင်းဆောင်မားတွေတွေးဆောင်မင်းရန်ကန်တွေနဲ့အပတ်စဉ် ခန္ဓာတွေကို TVB
ရုပ်သံလိုင်းမှာနေ့စဉ်ပုံနဲ့ကြည့်ရှုနိုင်ပါလိမ့်ရှင်။ဖိုင်မြန်မာနယ်ဇာတာချီလေးမြို့ကနေပြန်လာတဲ့ ထိုင်းနိုင်ငံသားကိုဦးကိုကိုဗစ်ကပ်ရောဂါပိုးထပ်တွေ့လာကြောင်းဒီရက်ထဲမြန်မာပြည်ကပြန်လာသူတွေထဲမှာကပ်ရောဂါပိုးတွေ့ရှိသူလူ20ထိရှိလာပြီဆိုပြီးချင်းရိုင်ခရိုင်အုပ်ချုပ်ရေးမှုကသတင်းထုတ်ပြန်ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးပါပါဖမ်းမြန်မာနယ်ဇက်မဲဆိုင်တာချီလေးနယ်ဇက်ကနေမြန်မာပြန်ထိုင်းနိုင်ငံသား16ဦးထဲကစောင့်ကြည့်ရေးစင်တာမှာ ထိုင်းနိုင်ငံသားကိုးဟာကိုဗစ်ကပ်ရောဂါပိုးထပ်တွေ့ခဲ့တာပါထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်မြို့မှာဒီဇင်ဘာလ6ရက်နေ့ကပြုလုပ်ခဲ့တဲ့ကပ်ရောဂါဆိုင်ရာသတင်းစာရှင်းလင်းပွဲမှာတော့ချင်းရိုင်ထိုင်းအုပ်ချုပ်ရေးမှူးဒေါက်တာပရဂျွန်ပရာတာစကူကအခုလိုရှင်းလင်းသွားခဲ့ပါတယ်။ဘယ်နောက်ပတ်သက်ကြီးကပတ်စံငန်းတော့ဒီမှာဒါကဖောက်မိုင်းကွန်ဗန်ဂျီဝမ်ကပ်ဆွေးဆုံမ မြန်မာအနာဂတ်နေနဲ့ကျွန်တော်တို့အဓိကဆွေးနွေးပြီးပြန်ပို့နေတာကတော့တာချီလေးမြို့မှာဖွင့်ထားတဲ့ 1G1 ဟိုတယ်မှာအလုပ်လုပ်ကိုင်နေတဲ့ထိုင်းနိုင်ငံသားတွေကိုပြန်ပို့ပေးနေတာဖြစ်ပါတယ်။တာချီလေးကနေပြန်ဝင်လာကြတဲ့ထိုင်းနိုင်ငံသား68ဦးကိုစစ်ဆေးမှုတွေပြုလုပ်ထားရမှာကက်ယောဂါပိုးတွေ့သူ9ဦးထပ်တိုးခဲ့တာကြောင့်ချင်းတိုင်းခရိုင်တွင်းမှာစုစုပေါင်းကိုဗစ်ကပ်ပိုးတွေ့သူလူ20ထိရှိသွားပြီလို့လည်းထိုင်းဘာသာနဲ့ရှင်းလင်းပြောဆိုသွားတာပါ။ပိုးတွေ့လူနာတွေဟာအသက်20ကနေ40ကြားအမျိုးသမီးတွေဖြစ်ကြပြီးတာချီလေးမြို့ 1G1 ကာစီနိုလောင်းကစားတွေပါတဲ့ဟိုတယ်မှာလုပ်ကိုင်နေကြသူတွေဖြစ်တယ်လို့လည်းထုတ်ဖော်ပြောဆိုသွားပါတယ်။လက်ရှိမှာတော့ထိုင်းမြန်မာနယ်စပ်တာချီလေးခရိုင်ထဲမှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိသူ86ဦးထိရှိသွားပြီဖြစ်ပါတယ်။ကိုဗစ်ကူးစက်လာသူအမျိုးသမီးတချို့ဟာချင်းတိုင်းမြို့ကနာမည်ကြီးစင်ကာပူကိုလက်ပတ်ခဲ့တာကြောင့်အဲ့ဒီနေရာမှာထိတွေ့သူလူနေရာကိုလည်းဆက်လက်စစ်ဆေးနေကြောင်းထုတ်ပြန်သွားပါတယ်။တာချီလေးပြန်ထိုင်းနေကြောင်းအခုချိန်ထိစောင့်ကြည့်စင်တာကိုဝင်နေရသူ182ဦးရှိသွားပြီလို့လဲဆိုပါရယ်။ချင်းရိုင်ပြည်သူတွေအနေနဲ့အထိတ်တလန့်မဖြစ်ဖို့နဲ့ချင်းရိုင်မြို့ကိုကပ်ရောဂါပိုးကင်းစင်ရေးအတွက်တန့်ရှင်းရေးတွေလှုပ်ဆောင်သွားမှာဖြစ်ပြီးရောဂါထိန်းချုပ်နိုင်ရေးအတွက်ပြည်သူတွေအနေနဲ့ပိုးတွေ့လူနာတွေနဲ့ထိတွေ့ထားတယ်ဆိုရင်လာရောက်ဆေးအစစ်ဆေးခံကြဖို့တိုက်တွန်းသွားပါရယ်။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ4000ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာရောဂါပိုးကူးစက်မှုတွေလျော့ပါနေချိန်မှာပဲမြန်မာနိုင်ငံမှာတော့သေဆုံးသူ2082ဦးနဲ့ကူးစက်သူ6800ကျော်ရှိနေတာကြောင့်ရောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေသအဝင်ထွက်တွေနဲ့ကုန်သွယ်မှုတွေတော်တော်များများကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်ရှင်။ကျွန်မမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ရှင်များရှင်အန်အန်ဒီရသားဆိုရလက်ထက်မှာနိုင်ငံရေးကျင်းသားဥယျာဉ်ပို့တိုးလာသလိုဒီမိုကရေစီရဲ့ခြေခံဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုဆန္ဒပြသူတွေဖမ်းဆီးထောင်ချခံနေရတယ်လူခွေချိုးဖောက်ခံနေရတာစိုးရိမ်စရာအနေအထားဖြစ်နေပါတယ်လို့နိုင်ငံရေးကျင်းသားရေးလှုပ်ရှားနေတဲ့အဖွဲ့တွေကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲရလက်အရာဆက်ပြီးတော့တာဝန်ယူမဲ့နောက်ဆိုရသက်တမ်းမှာအကြ ဒီနေ့ကျွန်တော်တို့အဓိကဆွေးနွေးပြီးပြန်ပို့နေရတာကတော့တာကီလေးမြို့မှာဖွင့်ထားတဲ့အန်အန်အေဆိုရာကိုတိုက်တွန်းချပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးတင်အေပီပီဘီရဲ့တွေ့ဖက်အတွင်းမှုဥပိုလ်ကြီးကိုကျွန်မစုမုံကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခဲ့အစီအစဉ်ကိုတင်ဆက်ပေးထားပါတယ်ရှင်။ ဥပဒေကြီးအကြီးကမေးချင်တာကတော့တက်မတော်ကနေပြီးတရားစွဲဆိုခံရတဲ့ဒီတက်ထဲအမျိုးသမီးလေးတယောက်ကိုလည်းနိုင်ငံရေးကျင်းသားဖြစ်တက်မှတ်လိုက်တယ်လို့သိရပါတယ်။ဆိုရခါကြတော့လက်ရှိမြန်မာနိုင်ငံမှာဒီနိုင်ငံရေးကျင်းသားဥယေကဘလောက်ရှိနေပြီလဲ။ထောက်ထဲမှာအချင်းကြခံရတာရောလက်ရှိတရားရင်ဆိုင်နေရတဲ့အနေထားပေါ့နော်။အဲ့ဒါလေးနည်းနည်းပြောပြပေးပါရှင်။လက်ရှိကျွန်တော်တို့ဒီပေါ်နိုင်ငံပေါ်နိုင
ဒီအမောင်ရရပြီးတော့အင်းကြီးမှုကြီးဆက်နေရတာကတရားကိုယ်စားတရားစီပါပဲ။အဲဒီတော့ဒီအမောင်ရရပြီးတော့အင်းကြီးမှုကြီးဆက်နေရတာကတော့ငါသာခေါ်ရစီပါပဲ။အဲဒီပေါ်လိုက်ငါရစီတယ်လို့ဒီငယ်ကြီးကတော့ဆက်မှတ်တယ်ဆိုလို့ရှိရင်အကြီးကအားဖြင့်ဒီမကွေးစီရဲ့ဒီအခုရေတော့တိုင်းမတန်းနေနေမှာရေးဆိုတော့တောင်းဆိုတဲ့သူတွေ၊ချက်တော့ပုံတဲ့သူတွေအဲ့ဒီအတွက်ကို ဒီလိုပြောဆိုတဲ့စုံရတယ်ဆိုလို့ရှိရင်ဒီလိုအားဖြင့်ငယ်ကျွန်တော်တို့သက်ပါရစေဖြစ်ပါတယ်။
ဟုတ်ကဲ့အခုကဒီလက်ရှိဒီပြည်သူလူထုကနေရွေးချယ်တင်မြှောက်ထားတဲ့အနယ်လီဆိုရကအခုဆိုရင်လေရွေးကောက်ပွဲရလက်တည်အရာနောက်ထပ်တက်တက်တစ်ခုအဖြစ်နဲ့ဆက်ပြီးအုပ်ချုပ်မဲ့အခြေအနေမှာအခုလက်ရှိဒီလိုမျိုးနိုင်ငံရေးကျင်းသားတွေလက်ရှိရှိနေသေးတဲ့အနေအထားပေါ်မှာဘာများပေါ့နော်ပြောချင်တာဒီတောင်းဆိုချင်တာများရှိပါလဲရှင်
တော်တော်ကြီးကိုယ်ရင်ကြောက်ရပြီးရှိပါတယ်။ငယ်ငယ်ချင်းသားတယောက်ရှိနေတော့မှာအများကြီးဖြစ်နေပါတယ်။ဒီတရားတွေကတော့ပြည်ရဲ့ပြောကြတဲ့ပြည်တွေပြည်တွေနဲ့ဒီပုံမှာအမှတ်ရနေလို့ကျွန်တော်တို့ဆုံးချစ်တယ်။အဲ့လိုပဲသူ့အနေနဲ့ဒီငယ်ငယ်ချင်းသားတိတ်တော့ဒီလာမက်ကတန်းနဲ့မှာတစုံတရာခိုင်ပြီးဖြင်းချင်းတယ်လို့ကျွန်တော်တို့မျှော်လင့်တယ်။အပြီးတော့ကျွန်တော်တို့ငယ်ငယ်ချင်းသားအတိတ 明报会然后进来过来。但是一直一样四十五条的能够进来这个顺着这个顺序啊的我们的怎么给的。那不要看到能够进来去的这个屋里进来进来看下来。今天的哪里这边的吧那里所有的人啊没人家嘛能够进来去的人进来去的人不行。大家都有自己的高考。大家我们去因为你的那个高考 ,CDL 我们就自己的去吧。现在我对他第一个看见了吗第七个怎么了我不留在这最近的这个最难了。现在我们去不用精神的这个事情这么难了我们提高了我跟咱不给你这个最难了。哎就来这个问题那个人现在也说到最近你就在做的是原来你可以对我的没有去做的。那就哭了那个人现在这么难过去前几年这个事情那个人现在去这个这么难了。所以那个人现在去这个里面多了这样的。所以我真的如果我这边就要开始提醒我的人说那我最近讲的一点大家一定会留下来。
好的我们也没有阿库留没有交换了人家也接纳也在八条也那就哭啊的人家也接纳接到哪里哦。这里要偏心来没有所以不如彻底有上月电影路五部机一张表现来希望的是。
接到哪里有提醒的干嘛那么对吧 ဒီလိုပြည်သူတွေဆိုရင်ဘယ်လိုလုပ်အောင်ဒီလိုဆိုပြီးကျွန်တော်တို့ဒီနိုင်ငံရေးကျင်းသားအရေးအတွက်ကိုတိုးပေါ်စေရမကတော့လေသက်ဒီကမှဒီကြားတဲ့သူတွေရဲ့ဒီပြည်ရေးအေးဂျင်ရေးနဲ့သူတို့လုံလုံဆက်ချက်တော့နိုင်ငံရေးအသက်ရှင်တဲ့နိုင်ငံဓာတ်တွေကိုချိန်ချောက်နေရရပါတယ်ဒါတို့ကလေယာဉ်ကြီးပြဿနာရှိပါတယ်ဒီမှာဒီလိုပြည်သူတွေကလေယာဉ်ဆိုင်ကုန်စည်တွေတွေအပ်ပါတယ်ဒါတို့လေယာ ဒီကိစ္စဘာလို့လဲဆိုတော့ဆောင်းရရတယ်လည်းဘာတွေကထောင်ထောင်ထဲကိုကြာနေတယ်သူတို့ချင်းကျွန်တော်တို့တိုင်းပြည်ကလည်းလက်လာတယ်ကိုယ်ချင်းကြာနေတာဖြစ်တာအခုကအခြေခံလေးချင်းကြီးတွေဖြစ်တဲ့ဒုက္ခတော်ပြောဆိုကုန်ဒုက္ခတော်စီယုံကုန်ဒုက္ခတော်မြင့်ရတဲ့အနာကိုခေါ်ထုတ်ဆိုဒီလိုမျိုးလောက်ကောင်းနေရင်းနဲ့အားကြီးခံရတဲ့ဒေသတွေကိုကျွန်တော်တို့ဟိုကြက်တံမို့လို့ပါတယ်အဲ့လိုပဲအဲ့ ဒီနိုင်ငံတော်အလုံးပါရှိတဲ့အကျဉ်းဆောင်တွေအကျဉ်းစခန်းတွေထဲမှာနိုင်ငံရေးအကျဉ်းသားတွေရှိနေတယ်အဲ့လိုမျိုးဖန်ကြီးခံရတဲ့အနေထားကဘယ်လောက်ထိအခြေအနေကစိုးရိမ်စရာအနေထားမှာရှိနေပါလဲရှင်အဲ့လူတွေအများဆုံးပြန်လှုပ်ပေးဖို့ရောဒီတပ်ဆိုင်နဲ့ဒီဖန်ကြီးတရားစွဲဆိုထောင်ချထားတဲ့တပ်မတော်အပါဝင်အစိုးရအဖွဲ့ကြီးတွေဘက်ကဘာတွေဆောင်ရွက်ပေးတဲ့လို့ အမှာဖမ်းနေသူကတချို့အမှုတွေမှာတက်မလို့ကနေပြီးတော့ဟိုငါ့မှာကကြည့်နေတယ်။ကြည့်ရဆိုရင်တရားရုံးကနေပြီးတော့ဒီပုံမှာအလေးချတယ်။အမှုချုပ်ရေးကြီးကလေးချင်းအစိုးရအနေနဲ့ကကျန်တာကဖြစ်ချင်းမဖြစ်ချင်းကအစိုးရကတော့လုပ်ပိုင်ကိုရှိရသေးတယ်။ဒါပေမဲ့ကျွန်တော်ကအစိုးရကဒီပုံမှာဖြစ်သေးမှုတွေမျိုးကိုဒီကြေကြေစဉ်းစားပြီးတော့တိုင်နေပြီးတော့တချို့လုပ်လို့ရတဲ့ဒေသတွေရှိပါတယ်။အဲ့ဒါကိုအစိ
ကျေးဇူးတင်ပါတယ်ရှင်။ခုလည်းဒီကြည်ရေးသက်သာရောဒီအကျဉ်းဥပဒေဌာနသက်သာရောအစိုးရသက်သာရောအတင်းဆောင်တဲ့ပတ်သက်ပြီးတော့ဒီတုံးတရာတော့ဒီကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်
Now the COVID ตอนนี้โควิดตอนนี้ที่เกิดขึ้นอยู่เราดีที่จะตอนนี้ที่ขนาดเราได้ยินได้ตอนนี้เราจะพูดอย่างนี้แต่ในขณะนี้เราต้องยินดีกับดูว่าเรื่องที่เกิดขึ้นที่จะมีเรื่องอะไรที่เราต้องมาต้องไปคุยเราจะมาอยู่ในขณะนั้นทำอะไรที่มีที่จะหนีได้ที่ถอนออกมาเปล่าว่าโอ้ยที่เป็นตรงไหนเนี่ยมีความเชื่อไอ้ที่พูดไปตอนนี้เราต้องมาต้องดูว่าที่ว่าเรื่องกรรมมาที่เรื่องกรรมอะไรตอนนี้เราจะเรื่องที่คุยที่จะลงเนี่ยก็เชื่อว่า
เออตอนนี้ก็ที่จะยึดตรงนี้ที่จะพูดยึดกันแล้วตอนนี้จะที่จะตรงนี้ว่าเลยจะเอาอุ้มเลยที่จะเอาเนี่ยพูดเลยจะเอาเรื่องว่ามาว่าที่เราอุ้มเลยก็จะเอาตัวเองเข้าใจเลยอุ้มไม่คิดเลยที่จะแบบที่เราอุ้มเลยก็เข้าใจเรื่องที่เราคิดอยู่ในเรื่องว่าเออเราสองนี่เนี่ยบอกเนาะคือที่นัทเอาเนี่ยใส่ยี่ก้าวเปลี่ยนนี่วิโรที่สับวิโรที่ตาเวียวแม่ตองสันสุจีอุ้งสาวเนี่ยอันนี้ดีสู้ยากูดีในงานยี่เจ้าหน้าที่ป่าวเวในงานมาดีโลเลชี
ဒီတပတ်ဦးအောင်ကြီးအာဂရိလိုက်စားမှုတိုက်ဖျက်ရေးကိုဘလောက်ဆန်းဆောင်နိုင်ခဲ့တယ်လဲဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကကုညီတင်ဆက်ထားပါတယ်ရှင်မြူသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကခန့်အပ်ထားခဲ့တဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌအငြိမ်းစားဗိုလ်ချုပ်ဦးအောင်ကြီး ရာထူးကနေအနားယူသွားပါပြီ။ပုံမှန်အဖြစ်ဆိုရင်အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌရဲ့ရာထူးသက်တမ်းဟာနိုင်ငံတော်သမ္မတသက်တမ်းနဲ့အတူတူပဲဖြစ်တာမို့အစိုးရအဖွဲ့အစည်းတက်မလာမီလာမယ့်2021မလကုန်အထိတာဝန်ထမ်းဆောင်နိုင်သေးပေမဲ့ဦးအောင်ကြီးကတော့ဘာသာရေးပဲအစပြုလုပ်ဆောင်မှုဂုလိုအချိန်စောပြီးတာဝန်ကအနားယူသွားတာပါ။အသက်အရွယ်အရဆိုရင်လဲကော်မရှင်ဥက္ကဋ္ဌတာဝန ဦးအောင်ကြည်နဲ့သူ့ရဲ့ကော်မရှင်လောက်ရတဲ့ဟာစိတ်ဝင်စားဖို့ကောင်းပါတယ်သူတာဝန်ယူခဲ့တဲ့သုံးနှစ်တာကာလအတွင်းသူနဲ့သူ့ရဲ့ကော်မရှင်ဘာတွေစွမ်းဆောင်နိုင်ခဲ့သလဲဆိုတာလေ့လာကြည့်ရအောင်ပ
ါဦးအောင်ကြည်ကိုအများပြည်သူနဲ့နိုင်ငံတကာသတင်းမီဒီယာတွေကစာပြီးသတိထားမိစေခဲ့တာကတော့2009ခုနှစ်အရင်ဆင်အာနာရှင်အစိုးရလက်ထက်နေအိမ်ကျဲကျုပ်ကြခံနေရတဲ့အတိုက်ခံ NLD ပါတီခေါင်းဆောင်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံဆက်သွယ်ရတဲ့ဆက်ဆံရေးဝန်ကြီးတာဝန်စပြီးရယူစဉ်ကလေးကပါအဲ့ဒီအချိန်ကသူဟာအလုံသမားဝင်ကြီးလည်းဖြစ်ပါတယ်2017တမရဦးသိန်းစိန်အစိုးရတက်လာတော့အဲ့ဒီအချိန်နေအိမ်အကျဲချုပ်ကနေလွတ်မြောက်လာပြီဖြစ်တဲ့ဒေါင်ဆန်းစုကြည်နဲ့တမရဦးသိန်းစိန်ကြားဆက်သွယ်ပေးရတဲ့တာဝန်ဆက်ပြီးယူရပါတယ်ဦးအောင်ကြည်ကနေတဆင့်ဒေါင်ဆန်းစုကြည်နဲ့တမရဦးသိန်းစိန်ဆက်သွယ်ညှိနှိုင်းမှုအောင်မြင်ခဲ့တယ်လို့ဆိုနိုင်ပါတယ်အစိုးရနဲ့လွှတ်တော်ဘက်ကနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဆိုင်ရာဥပဒေကိုပြင်ဆင်ပေးခဲ့ပြီး2012ကြားဖြတ်ရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်နဲ့ NLD ပါတီဝင်တွေရွေးကောက်ပွဲဝင်လွှတ်တော်ရဲ့ရောက်ရှိသွားခဲ့ကြပါတယ်။
Now by Natal Senakunima, Dugo, Diduludu, Jangit that Jimashide, Ujo Sanye Niyama, Jandai Winji Dawin Bigabime, Nanima Bigi, Natal Salikunima, No Trappi Layabari, Jandai Winji Dawin Yugede, Duletama, Tamara Ute Saint Lula the Lu, Sape Nedre Media, Logago, Sinza Piatin Bilite, Ni Tagani, Bozan Damune, Tinchopu, Majuzagera, Media the Mari Downso Nide, Nizin Tok, Drinza, Licenry, Boklikaku, Chapi Layara, Sare Chatrija, Pinaimare, Beluwe Tiji, Sapine, Dre Media, Loga, Dragaro, Uangi Dawin Jugere, Cheha, Media Lula Queen, Ayazon Che, Nautale Media, Pumyo Tutamu Shila Sibu, Asap Yumu, a Gonzon Chenlu, Yome Supionaimare,
Gonzan Suji Usaune, Eneri Sura Tela Reka, Natal Sakon, Lue Mama, Ari Samu Tepe Commission, Ota, Dawin Beache, Kayabare. Agri lai samu tapi ubrigo, ayen tamra udaisen suwa lete, natau satongune ogulaga sabi, pia tangera ba. Ayen komishin ogutaga, umiawin pipare. Ubri ne komishin shirare dai, dize suya ga amepida yo. Ubri ya anejedu shirira jauba, umiawin komishin ha, agri lai samu dine patrebi, bahama memeya kaute mapona gebabu. Tajaule tamra hong udaisen suwa lete mayo. Ayen se anashe soya assessed letter to Maba, the late Tosa Yitakulu, Shinza, Midwegere, Agri Lai Samugo, Loa Taipian Nigem, Shikedalo, Nagaraga, Taiwan Le Male, Agri Lai Samu, No Nega, Matona, Naga Pie, Tamamye, Tama Kangeabare.
Uongjiha, Agri Lai Samu, Dakaye, Gom Shingu, Usang Yareka, Nagaraga, Dredjo Niguba, Lilabi, a gongsong Tia, a gongte Povare, but Ma Uzo Ubriku, Pimbo, Josabare. နှစ်ထောင်စက်ရှိခုနှစ်ရောက်မှအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေကိုလေးချိန်မြောက်ပြင်ဆင်ပြဋ္ဌာန်းတာလုပ်နိုင်ပါတယ်။သူစိတ်ကြိုက်ဖြစ်မလာတဲ့အတိုင်းလုပ်ငန်းအကောင့်ထဲပေါ်လို့ရလာတဲ့အထိပြင်နိုင်ခဲ့ပါတယ်။နှစ်ထောင်စက်ကိုခုနှစ်မှာတော့အာဂရိလိုက်စားမှုတွေနဲ့ပတ်သက်လို့ထင်သာမြင်သာရှိတဲ့အရေးယူမှုတွေကိုလုပ်ပြနိုင်ပါပြီ။နှစ်ထောင်စက်ရှစ်စက်တင်ဘာလမှာအာဂ ဒီကနေ့ကျွန်တော်တို့အဓိကဆွေးနွေးပြီးပြန်ဖို့နေရာကတော့စုစုပေါင်း600ယောက်ကိုအာခရီတိုက်ဖြတ်ရေးဥပဒေနဲ့ရုံးတင်တရားစွဲနိုင်ခဲ့ပါတယ်။အဲ့ဒီပုံကိုတွေဟာလူသေးစေမှုတစ်ခုနဲ့ပတ်သက်ပြီးဆွဆွဲခံရသူတွေကိုစွဲချက်မတင်ခင်ပြန်လွတ်ပေးလိုက်တဲ့အမှုတစ်ခုမှာလက်စားခဲ့တယ်ဆိုတဲ့အထောက်အထားတွေ့ရလို့ဖန်စီရုံးတင်စစ်ဆေးခြင်းခံခဲ့ရတာပါ။ တိုင်းမကြပါဘူး။2019မတ်လအရောက်မှာတော့တနင်္လာရီတိုင်းဝင်ကြီးချုပ်ဒေါက်တာလက်လက်မော်နဲ့သူ့ကိုလက်ထိုးခဲ့တယ်လို့အထောက်အထားတွေ့ရတယ်။GGS ကုမ္ပဏီကတာဝန်ရှိသူ300ယောက်ကိုအာခရီတိုက်ဖြတ်ရေးဥပဒေနဲ့အရေးယူပြနိုင်ခဲ့ပါတယ်။ဒေါက်တာလက်လက်မော်ဟာအဲ့ဒီကုမ္ပဏီစီကနေတွင်ဝိုက်တဲ့နီးနဲ့လက်ငွေရယူခဲ့ပြီးကုမ္ပဏီကိုလုပ်ပိုင်ခွင့်နဲ့ချပေးခဲ့လို့အခုလိုအရေးယူခံလ ကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းရှင်အမှုစဉ်လိန်လေတိုင်တန်းတဲ့ကုမ္ပဏီတာဝန်ရှိသူတွေအဲ့ဒီကုမ္ပဏီကနေလက်ငွေယူခဲ့တဲ့ဝင်ကြီးဌာနဦးဆောင်ဟင်ကြားရေးမှုစတာတွေကိုအရေးယူနိုင်ခဲ့ပါတယ်ဒီလိုနဲ့အာဂရိလိုက်စားတဲ့ရဲတပ်ဖွဲ့ဝင်တွေဝိုင်းကြီးချုပ်စနစ်နဲ့အာဂရိလိုက်စားတဲ့ရဲအရင်းမြစ်နဲ့မြေချောင်းများဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကညွှန်ကြားရေး
ဆက်ပြီးလဲစုံစမ်းဖော်ထုတ်အရေးယူမှုတွေဆက်လုပ်နေတာတွေ့ရပါတယ်။ဒါပေမဲ့လည်းဥအောင်ကြီးဟာအဂိလိုက်စာမှုတက်ဖြစ်ရင်လည်းပတ်သက်ပြီးသူမျှော်မှန်းထားတဲ့ဂရန်ကော်ရက်ရှင်လို့ခေါ်တဲ့နိုင်ငံတကာရဲ့အရေးမြင့်ကြီးတွေဆုံးရှုံးတဲ့ကိစ္စတရားစာတာတွေဆုံးရှုံးနေတဲ့ကိစ္စအဲ့လိုအဂိလိုက်စာမှုတွေထဲမှာအင်စတီကျူရှင်းကြီးတွေပါဝင်နေတဲ့ကိစ္စမျိုးတွေကိုတော့ဖော်ထုတ ပေးမှုတွေလုပ်နေတာမျိုးကတော့ဆက်ပြီးအကောင့်ထဲပုံနေစေအခြေအနေမှာရှိနေပါသေးတယ်။ဒါကြောင့်လဲနာမည်ကျော် Transparency International အဖွဲ့ကြီးရဲ့အခုနောက်ဆုံးထုတ်ပြန်လိုက်တဲ့ Global Corruption Barometer Asia 2020 GCB အစီရင်ခံစာမှာမြန်မာနိုင်ငံရဲ့ IT လိုက်စားမှုတိုက်ဖျက်ရေးအပေါ်ပြည်သူအမြင်ချီးကျူးတာခံရပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဥက္ကဋ္ဌကြီးဦးဆောင်အကောင့်ထဲပေါ်မှုကြောင့်အဂတိလိုက်စားမှုတိုက်ဖြစ်ရေးပြဿနာနဲ့ပတ်သက်ရင် NLD အစိုးရရဲ့ပုံရိပ်ဟာအရင်အစိုးရအဆက်ဆက်ရဲ့ပုံရိပ်နဲ့အချိန်တိုလေးအတွင်းမှာကိုအများကြီးခြားနားသွားတဲ့အခြေအနေကိုဖြစ်ပေါ်စေခဲ့ပြီးဖြစ်ကြောင်းပါ
နေဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမယ်။နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုနားဆင်ကြရမှာဖြစ်ပါလိမ့်ရှင်။အခုအရင်ဆုံး VOE တော်ရရှင်နေ Messenger ကနေပြောစာတို့လေးတွေရေးလာတာနောက်ပြီးကျမတို့ Facebook ပေါ်ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးရဲ့အောက်မှာမှတ်ချက်တို့လေးတွေရေးလာကြတာတွေကိုပြောပြပေးကြပါမယ်။ကြော်ထူးဆိုတဲ့တော်ရရှင်ကတော့ခက်တူတူလေးပဲရေးလာတာပါ I enjoy to watch VOE news တဲ့ VOE သတင်းတွေကိုကြည့်ရတာနှစ်ချိုက်ပါတယ်လို့ရေးလာပါတယ်။ကိုထွင်းဆိုတဲ့တော်ရရှင်ကမေးခွန်းတစ်ခုမေးလာတာပါ Intercept 17ဂျိုရူးမှာမြန်မာအစီအစဉ်တွေပဲအချိန်တွေလဲပြရတယ်ဟုတ်ကဲ့ပါကျမတို့ဒီ Intercept 17ဂျိုရုစလောင်ကနေပြီးတော့ထုတ်လွှင့်ပေးတဲ့ VOE မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်ကတော့နေ့စဉ်ည9:00နာရီကနေ9:00နာရီခွဲဖြစ်ပါတယ်ရှင်။အကယ်၍အရာကိုမကြည့်ဖြစ်ဘူးကျမတို့အစီအစဉ်ကိုပြန်ကြည့်ချင်တယ်ဆိုရင်တော့ည9:00နာရီတိုင်းမှာ TVV Democratic ရုပ်သံအစီအစဉ်ကနေပြီးတော့လည်းထပ်လောင်းထုတ်လွှင့်ပေးပါတယ်ရှင်။နောက်ပြီးတော့ခုနကတော့ဂျိုရု Intercept 17မှာပဲကျမတို့အစီအစဉ်တွေကိုဒီနေ့ဆက်လေးနာရီအစီအစဉ်အစ်စ်မလဲခင်ဒီအချိန်ချင်းထပ်ပြီးတော့လည်းထုတ်လွှင့်ပေးပါတယ်။ဒါမှမဟုတ်ရတော့နောက်ဆုံး Facebook စာမျက်နှာပေါ်မှာတိုက်ရိုက်ထုတ်လွှင့်ပေးတာကိုပြန်ကြည့်နိုင်ပါလေ။အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။အရင်တော့ VOE အမြဲတမ်းထုတ်လွှင့်ပေးတဲ့စနေညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးတဲ့အငယ်ဦးစိန်မောင်ကလည်းကျမတို့စီကို email ကနေစာရေးလာတာပါ။သူက
လေးစားအပ်ပါတော့ VOE ခင်ဗျာ။အမေရိကမှာ COVID-19 ကူးစက်ပြန့်နှံ့မှုမြန်မာလာနေတာကိုသိရပါတယ်။ဒါကြောင့် VOE ဝိုင်းတော်သားတွေအတွက်သောကဖြစ်မိပါတယ်။ကဗီမှကင်းဝေးကြပါစေလို့ဆုတောင်းပေးနေပါတယ်။ကျွန်တော်စာရေးရတဲ့အကြောင်းကတော့မြန်မာနိုင်ငံမှာရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့ပေမဲ့အရှုံးကိုလက်ခံတယ်လို့ဆိုပါတော့လဲရွေးကောက်ပွဲမှာမတရားမှုတွေပြုတယ်လို့ဆွဆွဲပြီးတော့ခိုင်မာတဲ့အထောက်အထားလေးမပြနိုင်ဘဲနဲ့ကန့်ကွက်နေတာတွေကိုတွေ့နေရပါတယ်။ဒီလိုပြုမှုနေခြင်းဟာနိုင်ငံရေးတိုက်ခါမေးရကြတယ်လို့ယူဆပါတယ်။နိုင်ငံအတွက်လည်းအကျိုးရှိစေမှာမဟုတ်ပါဘူး။ရှေ့ဆက်လက်တွဲပြီးတော့နိုင်ငံအကျိုးကိုသာလုံးဆောင်ကြစေလိုပါကြောင်း VOE ရနေတဆင့်ပြန်ကြားပေးပါရန်တင်ပြမေတ္တာရခံအပ်ပါတယ်ခင်ဗျာ
ဒါကတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ဖြစ်ပါတယ်ဒီလိုမျိုးကျမတို့ရဲ့တော်ရရှင်နေစီကနေပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ခွင့်ရအောင်လို့ကျမတို့စီကိုစာရေးပြီးတော့ပို့ပါတယ်နော်အဲ့ဒီထက်ကစာရေးကိုလည်းကိုယ်ပိုင်မြင်ဖြစ်နေကျမတို့အမြဲလို့ဖော်ပြပေးပါတယ်ရှင်အခုထိကြောင်းနေရစေဖြစ်တဲ့နောက်ပြီးတော့အဆိုးဆုံးအခြေအနေကိုလည်းရောက်နေစေဖြစ်တဲ့ကိုဗစ်ကူးစက်ရောဂါပြန့်နှံ့မှုနဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်တွေရဲ့စာတွေကိုဆက်ပြီးတော့ပြောပြပေးကြပါမယ်။ပထမအဦးဆုံးတော့ကျမတို့အစီအစဉ်ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ပညာပေးအစီအစဉ်တွဲဆောင်မြေငန်းထုတ်လွှင့်ပေးတာနဲ့ပတ်သက်ပြီးတော့သတင်းရှင်တွေရေးလာကြတာတွေကိုပြောပြပေးကြပါမယ်။ကျမတို့ဒီနယူးယောက်မြို့မှာအခြေစိုက်တဲ့မြန်မာနိုင်ငံကဆရာဝန်ဒေါက်တာဇီယာတနမဲ့အင်ဂျင်နီယာဆက်တယ်ဆွေးနွေးပြီးတော့အခုနောက်ဆုံးမကြခင်မှာဖြန့်ချီရမယ့်ကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့မေးမြန်းခဲ့တာရှိပါသေးတယ်။ဒီမေးမြန်းချက်ကိုနားဆင်ပြီးရေးလာကြတဲ့သတင်းရှင်တွေရဲ့စာတွေကိုအခုဆက်ပြီးဖော်ပြပေးကြပါမယ်။ငယ်ထွေးဆိုတဲ့သတင်းရှင်က VOE ကိုရောက်ဖြစ်ကြပေးတဲ့ဆရာကောကျေးဇူးတင်ပါတယ်တဲ့။ကိုလှမျိုးအောင်ဆိုတဲ့သတင်းရှင်ကတော့ positive ဖြစ်ပြီးတော့ကုသမှုခံယူ negative အဖြစ်ထွက်ပြီးတော့ဆေးရုံကဆင်းတဲ့သူကာကွယ်ဆေးထိုးဖို့လိုပါလားတဲ့။အထက်တော်ရရှင်ကတော့ဒေါက်တာဇေယျသက်ကိုဒီကိုအောင်မြင့်ဆိုတဲ့တော်ရရှင်မှာမင်္ဂလာပါဂုံယူလေးစားမိပါရဲ့တာဓုတာဓုတာဓုပါတက်ရှိကျမ်းမှာစိတ်ချမ်းသာလူရဆန္ဒပြေဝပါစေတဲ့အခုလိုဖြေးချပေးတဲ့အတွက်ယေရှုတင်ကြောင်းပြောလာပါရဲ့ဒီကိုဗစ်ရောဂါကူးစက်ကပ်နဲ့ပတ်သက်ပြီးရေးလာကြတဲ့တော်ရရှင်ကြီးရဲ့စာရင်းမှာဆိုရင်တော့ဆိုဖီယာဆိုတဲ့ Facebook အကောင့်ပိုင်ရှင်က2020ဆိုတဲ့ကိန်းကနေကလှပဲလှတာပါတစ်နှစ်လုံးကဘာတစ်ခုလုံးပြောင်းဆန်နေစေတာပါပဲလို့ပြောလာပါရဲ့ဟုတ်ကဲ့ဒီတော့ရှင်ပြောတဲ့2020ကိုကျမတို့မကြခင်ကုန်လွန်တော့မှာဖြစ်တဲ့အတွက်ကြောင့်မလို့နှစ်သစ်ဖြစ်တဲ့2021ခုနှစ်ကတော့ကွာသူကွာသားတွေအားလုံးအတွက်စိတ်ချမ်းသာစရာသတင်းစကားတွေကံကောင်းမှုတွေဆောင်ကျင်းပေးနိုင်ပါစေလို့ပဲဆုတောင်းမိပါတယ်နော်ဒီကိုဗစ်ကပ်ပြီးမြန်မာနိုင်ငံမှာကောကဘာမှာပါကူးစက်ပြန့်နှံ့နေတာနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့တော့ရှင်နေထဲမှာဆိုရင်တော့ဖောင်းရွေခိုင်ဆိုတဲ့တော့ရှင်ကစီးကင်းတွေရော့ရဲနေရင်မြန်မာနိုင်ငံကကမ္ဘာထိပ်တန်းစင်းကိုမကြခင်ဝင်လာမှာပါတဲ့စီကန်ထုတ်တယ်ဆိုတာမလိုက်နာသူတွေကိုထိထိရရအရေးယူဖို့ပါအခုတော့တာဝန်ကြီးစီကန်ထုတ်ထားတယ်လို့ပါပဲဆိုပြီးတော့မြန်မာနိုင်ငံမှာစီကန်တင်းကျပ်မှုရော့ရဲပါတယ်ဆိုပြီးတော့ဝေဖန်လာတာဖြစ်ပါတယ် ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲမြန်မာနိုင်ငံကဒီယောဂါကူးစက်မှုကတရုတ်နိုင်ငံထက်ပိုပြီးများလာနေတဲ့အကြောင်းသတင်းထုတ်လွှင့်ပေးခဲ့တာနဲ့ပတ်သက်ပြီးတော့တော်ရရှင်နဲ့ပြန်ပြီးတော့ရေးလာကြတာပါဒီမှာနောက်ထပ်တစ်ယောက်ဖြစ်တဲ့တော်ရရှင်ဂျော့စ်ဘစ်ကတော့တရုတ်နိုင်ငံလူဦးရေဘလောက်များလဲအသိပါတဲ့မြန်မာနိုင်ငံကတရုတ်နဲ့ရှင်တော့လူဦးရေအချို့အမတန်နှဲပါတယ်ရာခိုင်နှုန်းချပြီးတော့ပြောတော့မှာပဲတကယ်တမ်းအမှန်ကိုထင်ရှားအောင်သိတာမြင်တာပါမယ်ယောဂါဖြစ်ပေါ်မှုအချို့ဖြစ်တာနှိုင်းရှင်တင်ပါတယ်တဲ့တင်ချသဘောပေါက်မှရပါမယ်ဆိုလို့ပြောလာတာပါသူကအခုမြန်မာနိုင်ငံကကူးစက်မှုကတကယ်တမ်းအချို့ဆားနဲ့တွေ့ရင်တရုတ်နိုင်ငံထက်အများကြီးပိုနေတယ်ဆိုတာကိုပြောချင်တာဖြစ်ပါတယ်ဒီမှာသူအဲ့လိုရေးထားတာကိုတော့ဂျော့စ်ဘစ်ဆိုတဲ့တော်ရရှင်ကတုံ့ပြန်ရေးလာတာပါဒါပေမဲ့တကယ်တမ်းဒီတော်ရရှင်ရဲ့ဒီမှတ်ချက်စကားကိုဖတ်ကြည့်တော့လေသူတို့တကယ်တမ်းသူတို့ဆိုလိုချင်တဲ့အထိပ္ပယ်ကတော့တူနေတာကိုတွေ့ရပါတယ်။ဒါကြောင့်မလို့ကိုဗစ်ကလူဦးရေနဲ့မဆိုင်ဘူး။အချိုးချပြီးတော့မှပဲကိန်းကိန်းတန်းချင်းနှိုင်းရှင်ရေကောင်းပါမယ်ဆိုပြီးတော့ပထမတော်ရရှင်လည်းပြောသွားတာဖြစ်ပါရဲ့နော်။ဒီလိုမျိုးကိုဗစ်ကူးစက်ကရောဂါကာလမှာတော့တခြားလုံဆောင်စရာလုပ်ငန်းတွေလည်းကျန်ကြာနေပြီးတော့စီးပွားရေးလုပ်ငန်းတွေလည်းပိတ်ထားရတာအလုံးဒီပဲဖြစ်ပါလေ။ဒါပေမဲ့နိုင်ငံတကာမှာလည်းမရှိမဖြစ်လဲပတ်ရမယ်ဒီအစိုးရရန်ရားတွေကတော့ဆက်ပြီးတော့လဲပတ်နေရဆဲဖြစ်ပါလေ။ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံကအခြေအနေတစ်ခုကိုရေးပြလာတယ်။သောရရှင်ရဲ့စာကိုလည်းဆက်ချင်ပါလေ။မျိုးကြီးဆိုတဲ့သောရရှင်မှာသူကတော့အချုပ်သားတွေကိုချုပ်ထားပြီးတော့ဒီကိုဗစ်ကြောင့်ဆိုပြီးမြန်မာနိုင်ငံမှာရုံးထုတ်ဆစ်ဆီးတာတွေမလုပ်ပါဘူးဆိုပြီးတော့အခုလိုမျိုးရေးလာပါလေ
။ဆရာဆရာမတို့ခင်ဗျာကျွန်တော်နိုင်ငံထဲမှာအမိခံထားတဲ့လူသားတွေရှိနေပါတယ်။အဲ့ဒါကတော့အကြောင်းမျိုးမျိုးကြောင့်ဖန်စီချုပ်နှောင်ခံထားတဲ့ချုပ်သူချုပ်သားတွေပါ။ကိုလာပိုင်းလောက်ကစပြီးတော့ခုထိယမန်တွေပြီးပြီးကိုဗစ်ကြောင့်ဆူပြီးတော့ရုပ်ထုတ်ဆစ်ဆီးတာမရှိတာခုထိပါပဲသူတို့တွေအတွက်အခုချိန်မှာသတင်းမီဒီယာဌာနတွေအနေနဲ့ကူညီပေးလို့ရရင်ကူညီပေးဖို့အနူးညွတ်တောင်းဆိုချင်ပါတယ်ခင်ဗျာခုချိန်မှာသူတို့တွေအတွက်ကူညီပေးဖို့ဘယ်အဖွဲ့အစည်းမှမရှိဘူးဖြစ်နေပါတယ်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်မကတော့ပြောခဲ့တယ်လို့ပဲဒီအစိုးရရဲ့မရှိမဖြစ်လဲပတ်ရမယ်ရန်တရားတွေကတော့ဒီနိုင်ငံမှာဖြစ်တဲ့နည်းနဲ့ဒီနိုင်ငံတစ်ခုတည်းမဟုတ်ပါဘူးဘဝနိုင်ငံပေါင်းစုံမှာတော့နှီးပေါင်းစုံနဲ့ဖြစ်အောင်လို့ဆက်ပြီးတော့လဲပတ်နေကြရတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုကိစ္စတွေကိုလည်းဒီသူနီးသူဟန်တဲ့နိုင်ငံတိုင်းကဖြည့်ရှင်းနေရတာလည်းဖြစ်ပါတယ်ရှင်။ဒါကြောင့်မလို့ဒီမြန်မာနိုင်ငံကအစိုးရအနေနဲ့လည်းဒီတော်ရရှင်ပြောသလိုအမှန်သာဆိုရင်ဒီကိစ္စကိုတနည်းမဟုတ်တနည်းနဲ့ဆက်ပြီးတော့လဲပတ်ဖို့လှုံ့ဆော်တင်တယ်လို့ထင်ပါတယ်။ COVID ကပင်ရောဂါကာလမှာဒီအစိုးရကပေးတဲ့ထောက်ပံ့ခြင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရရှင်တွေရဲ့စာတွေကိုတော့ဒီအပတ်တိုင်းမဲ့လက်ခံရရှိနေတာဖြစ်ပါတယ်ပြီးခဲ့တဲ့တစ်ပတ်တုန်းကတော့မှဒီငွေသားပေးတာအပြည့်အဝမရဘဲနဲ့ချားပြည်စီနဲ့တွဲရတယ်ဆိုပြီးတော့ဟိုစောဒကတက်လာတဲ့တော်ရရှင်ရဲ့စာကိုပေးခဲ့ပါသေးတယ်နော်အခုလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရရှင်ပြီးခဲ့တဲ့ဘက်ကတော့ရခိုင်ပြည်နယ်ကရေးလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးခဲ့ပါတယ်အခုတစ်ပတ်တော့ရှမ်းပြည်ကတော်ရရှင်ရဲ့စာကိုဖော်ပြပေးကြပါတယ်ဆိုင်းဆိုင်းဆိုတဲ့တော်ရရှင်ရေးလာတာဖြစ်ပါတယ်
ကိုဗစ်ကာလအစိုးရထောက်ပံ့ကြေးထပ်တိုးအစီအစဉ်ဘယ်တော့ကျလာမလဲသိချင်တာပါကျွန်တော်တို့ဖားကန့်မြို့နယ်စိတ်မှုအုပ်စုနတ်မော်ကြီးရွာရက်ွက်လေးပောက်ဝကြီးရွာသားတွေအစိုးရထောက်ပံ့ကြေးတစ်ချိန်တစ်ခါမှမရဘူးကြပါဘူးအခုထပ်တိုးအစီအစဉ်ထဲမှာလည်းတင်ထားပါတယ်ပြောပြပေးပါ VOE ဘယ်ချိန်ရမလဲဒါမှမဟုတ်မရတော့ဘူးလားအခုကစတုဒ္ဒအချိန်တင်ထားတာပါ
ဒါတော့ဆိုင်းဆိုင်ကတို့နယ်မြေဖားကတ်မှာဖြစ်တဲ့အခြေအနေကိုပြောလာတာပါနောက်ထပ်သတင်းရှင်ဟိန်းဆိုတဲ့သတင်းရှင်ကလည်း VOE ရေးတဲ့အိမ်တော်စုတစ်ခု4000ဆိုတာမရပါဘူးတဲ့ဒါလေးသိစေချင်ပါတယ်အပေါ်ကတော့4000ပေးတာပါသူတို့ကတော့2000ပဲရပါတယ်လို့ဆိုလာပါတယ်ဒီသတင်းရှင်ကမြို့နယ်တော့ထည့်မရေးလာပါဘူးညောင်မင်းကြီးကြီးရွာကပါတဲ့သတင်းရှင်တွေပေးတာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်တေးတောင်းလာတဲ့သတင်းရှင်တွေကိုလည်းနောက်ပိုင်းမှာအလိုက်ပေးချင်ပါတယ်နော်ဒီညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်း Season လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ် 855ရန်ကုန်စာရိုက်ကြီးစုပြစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရစေ
မင်္ဂလာပါဗီအိုရေးဒေသနာအစီအစဉ်မှာတချင်းလေးတောင်းကျင်ပါတယ်ဆိုတော့နာမည်လေးပေးတချင်းတောင်းလာတဲ့သောရရှင်ကတော့ကချင်ပြည်နယ်ကဖြစ်ပါတယ်မင်္ဂလာပါဗီအိုရေးဗီအိုရေးဒေသနာအစီအစဉ်မှာတချင်းလေးတောင်းနေလို့ပါကချင်ပြည်နယ်ညချနာကကိုကြီးဘရာအောင်အမလုံးစင်းအမကြီးပေါကြရန်ကုန်မှစိုင်းတူးမိုင်တို့နားဆင်ဖို့တမလုံမအမေနားဆင်ပြီးတားမိုက်ကိုခွင့်လို့ပေးပါစေလို့ဆန္ဒပြုရင်ဒေဗစ်လိုင်း Chinodari, Sweet Dizambalu, no consa talibare, Pue Puedamia alone, Billian, Kimwe Javadi.
Okay, ma. The Doras and Pioromare, ma. The Doras and Piotari, the David line. So, David line at the Chinigo Tobu, not Hamzi Pine. To me at the Chinese Sura, Miavi Mele, to ye, Haline to Kuai Muline, Pianbio, Sura, Pesamotoli, not Hangama, you know. Tazamo did the better, the Dorasin, down so tari, Elenia, ye, Insure, Christmas, the Chinigo. Along Nasin, Uya, no tolling beats in Malaysia. Did down at Dorasinio, did you view Dorasinio? Did the Chinigo Nasin, Kanana, Mazino? ဆိုထားတဲ့အလွဲများနဲ့အင်းဆိုတဲ့တခြင်းနားဆင်ကြကြရတာဖြစ်ပါရဲ့ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖြူရီမြန်မာဝိုင်းတော်ရရှင်ရဲ့ဝေဖန်ချက်ပေးကြပြီးရှင်ဖွင့်ဆောင်ရည်နဲ့ဒေသချင်းတောင်းဝါရီကိုတနင်္လာနေ့ညပိုင်းချိန်တွေမှာမြန်မာပြည်ကပေးကြများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရဲ့ရှင် ရေဒီယိုကနေဖိုင်ယူနားဆင်နိုင်တဲ့အပြင်ဖြူရီမြန်မာဝိုင်း Facebook ဆာမျက်နှာကနေပြောလဲထိုင်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ ဗီဒီယိုနဲ့ Facebook တို့ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ဗီဒီယိုရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ဝက်ဘ်ဆိုက်လေးစာက
အခုဆက်ပြီးကမ္ဘာတစ်လွှာကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။စင်ကာပူနိုင်ငံကဓာတ်ခွဲကမ်းမှာထုတ်လုပ်တဲ့ချက်သားကိုအများပြည်သူအတွက်ရောင်းချခွင့်ပေးလိုက်ပါတယ်။အစ္စရေးနိုင်ငံမှာနွားကြောင်မှုအတွက်အဝေးထိန်ဒရုန်းယာဉ်တွေကိုတုံးလာကြပါတယ်။ဒီလိုကမ္ဘာတစ်လွှာကထူးခြားတဲ့သတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။စင်ကာပူနိုင် ဲတက်ခွဲသန်းကရတဲ့အသာအတွက်ကမ္ဘာပထမဦးဆုံးအတည်ပြုပေးတဲ့နိုင်ငံလည်းဖြစ်ပါတယ်။ကျက်သားအတုံးလေးတွေအဖြစ်ရောက်မှဖြစ်ပြီးတော့ဈေးကတော့အရေးသွင်းမြင့်ကျက်သားဈေးနဲ့တူမယ်လို့ကုမ္ပဏီ CEO George Tetrick ကပြောပါတယ်။ပုံမှန်အသားတွေဟာလူရဲ့ကျန်းမာရေးနောက်တရိတ်ဆန်တွေကိုမွေးမြူတဲ့အနေအထားနောက်ပြီးတော့တဘာဝပတ်ဝန်းကျင်ကိစ္စတွေအပေါ်မှာတက်ရောက်မှုတွေစွရင်ရတဲ့အတွက်အခုလိုတက်ခွဲခန်းအသားကိုဝယ်လို့သူတွေများလာတာပါ။ဒါပေမဲ့လည်းဒီတက်ခွဲခန်းအသားကလည်းတရိတ်ဆန်တွေရဲ့ sale ကိုတက်ခွဲခန်းမှာမျိုးပွားယူရတာဖြစ်တဲ့အတွက်ထုတ်လုပ်မှုဈေးကလည်းအစပိုင်းမှာတော့ကြီးနေပါသေးတယ်။စင်ကာပူနိုင်ငံဟာလူဦးရေ 9.9 တန်းရှိပြီးတနင်္ဂနွေလုံးရဲ့စားသုံးသမျှ 100 ရာခိုင်နှုန်းကိုပဲကိုယ်တိုင်ထုတ်လုပ်နိုင်တဲ့အတွက်အခုလိုအဆင့်မြင့်နည်းပညာသုံးစားတောက်ထုတ်လုပ်တဲ့လုပ်ငန်းတွေကိုတွန်းအားပေးထောက်ခံလာနေတာဖြစ်ပါရဲ့ရှင်။
ဣသရေလနိုင်ငံမှာငွားကြောင်းမှုအတွက်အဝေးထိန်ဂရုံးရင်တွေကိုသုံးလာကြပါတယ်။အရင်တုန်းကလိုခွေးတွေငွားကြောင်းသားတွေသုံးမဲ့အစားဂရုံးရင်ရဲ့အတန်နဲ့ငွားတွေကိုထိန်းကြောင်းလာတာပါ။ဂရုံးရင်သုံးတဲ့အတွက်လည်းငွားတွေအတွက်စိတ်ဖိစီးမှုရောပါစေပြီးပိုင်ရှင်တွေအတွက်လည်းလုံသားရှာပါမှုနဲ့ဇယိတ်ကြီးမြင့်မှုပြဿနာကိုဖြေရှင်းပြီးသားဖြစ်တာပါ။ငွားတွေကိုလည်းဒရုန်းမှာပါတဲ့ဗီဒီယိုနဲ့ဓာတ်ရိုက်ကြည့်ရှုပြီးထိန်းကြောင်းနိုင်တာပါ။ဒီဟာကိုလှုံ့ဆော်နေတဲ့B-Free Argo ကုမ္ပဏီအနေနဲ့လည်း RS ဆော့ဖ်ဝါများပြည်တော်စုကိုလုပ်ငန်းချဲ့ထွင်ဖို့ရှိပြီးတော့ကလအုပ်တွေကိုလည်းအဝေးထိန် drone နဲ့ထိန်းလို့ရမရစမ်းသပ်သွားဖို့ရှိပါတယ်ခင်ဗျာ
။ဒီကနေ့တင်ဆက်တွေကအမေရိကန်ပြည်တော်စုနဲ့ရူမေးနီးယားနိုင်ငံတွေမှာအော်ရုံဖုန်သိပ်ပံရုပ်ရှင်ကားတွေကလည်းအမျိုးမည်မသိတဲ့စီးကြောင်းကြီးတွေပေါ်လာပြီးနောက်တော့ပြန်ပြောက်သွားတဲ့အကြောင်းကိုပြောပြချင်ပါတယ်။အမေရိကန်ပြည်ထောင်စုယူတာပြည်နယ်ကတဲခန္ဓာရအမျိုးသားဥယျာဉ်ထဲမှာတွေ့ခဲ့တာဖြစ်ပြီးတော့ stainless steel နဲ့လုပ်ထားတဲ့သုံးရပုံစံစီးကြောင်းကြီးကိုမြေကြီးထဲမှာစိုက်ထူထားတာပါ။ဘယ်သူစိုက်ထူသွားပြီးတော့ဘယ်ကရောက်လာကြလဲဆိုတာမသိရသေးပေမဲ့အမျိုးသားဥယျာဉ်တာဝန်ရှိသူတွေကနေရာအတိအကျကိုထုတ်မပြောပါဘူး။အကြောင်းကတော့အဲ့ဒီနေရာကလူသူအယောက်ပေါက်နေပြီးလမ်းပြောက်သွားရင်လာကယ်နေရမှာဆိုလို့လို့ပြောပါတယ်။ Romania နိုင်ငံမှာလည်းအခုလို stainless steel နဲ့လုပ်ထားတဲ့သုံးမြောက်ပုံစံစီးကြောင်းကြီးကို Niam TKI တောင်းနှန်းထူထပ်တဲ့နေရာမှာတွေ့ခဲ့ရပြီးဒီဇင်ဘာလ၁ရက်နေ့မှာပြန်ပြောက်သွားခဲ့ပါတယ်။ဒီစီးကြောင်းကတော့အမြင့်9ပေလောက်ရှိပြီးအစိုးရကထိန်းသိမ်းစောင့်ရှောက်ထားတဲ့ရှေးဟောင်းငွေကြေးမှုနေရာမှာလာစိုက်ထားတာဖြစ်တဲ့အတွက်တရားမဝင်ဘူးလို့ရဲတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီစီးကြောင်းကြီးနှစ်ခုစလုံးဟာအခေါင်းပွားမျိုးဖြစ်ပြီးဘာရွယ်ချက်လဲဆိုတာတော့မသိရသေးပါဘူးရှင်။
အင်ဒိုနီးရှားနိုင်ငံကအမျိုးသားတယောက်ဟာကြောင်လေးတွေအတွက်ဝတ်ဆောင်ချုပ်ပေးပြီးအွန်လိုင်းကရောင်းချနေပါတယ်။ဖရာဒီလူနီးယားပါရာဒီချုပ်တဲ့ဝတ်ဆောင်တွေကစူပါလူဆန်းကောင်ဝတ်ဆောင်မျိုးကနေခေါင်းမီးခြုံထားတဲ့ဝတ်ဆောင်မျိုးတွေလည်းပါဝင်ပါတယ်။သူဟာအရင်တုန်းကတော့ကျောင်းဆရာအဖြစ်အမှုထမ်းခဲ့ပြီးနောက်စိုက်ကဲပြင်ဆရာအဖြစ်လည်းလုပ်ကင်ခဲ့သလိုအခုနောက်ဆုံးအချုပ်ဆရာအဖြစ်နဲ့ကြောင်ဝတ်ဆောင်တွေကိုချုပ်ပေးနေတာပါ။အခုလိုအွန်လိုင်းကနေရောင်းချတာကိုလွန်ခဲ့တဲ့3နှစ်လောက်ခရဲကလုပ်ကင်ခဲ့ပြီးတော့တနေ့ကိုအနည်းဆုံးဝတ်ဆောင်၄စုံလောက်ရောင်းရရင်တစ်လကိုအမေရိကန်ဒေါ်လာ210လောက်ရတယ်လို့သူကပြောပါတယ်။ဝတ်ဆောင်တစ်ထည်ကိုအနည်းဆုံး6ဒေါ်လာကနေ10ဒေါ်လာအထိတန်ဖိုးတက်မှတ်ထားတာပါ။ကြောင်ချစ်တဲ့သူ့အမျိုးရိစီကနေအကြံဉာဏ်ရခဲ့တာဖြစ်ပြီးတော့ကြောင်လေးတွေကိုအခုလိုလူနဲ့တူအောင်ဝတ်ဆောင်ချုပ်ပေးရတာပျော်စရာကောင်းတယ်လို့ဖရာဒီကပြောပါတယ်ခင်ဗျာ
။တနေ့ကနေ့ညပိုင်းတော့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကချိန်ညပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဗီဂန်နိုင်ငံတော်မှာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့မြင့်တက်နေပြီးတော့ဆောင်းအာဒီခရစ်စမတ်ပွဲတော်အားလည်းရက်ကိုရောက်ရှိလာနေတာနဲ့အမျှမိသားစုတွေမိစေတငယ်ချင်းတွေစုဝေးကြဖို့ရှိတာကြောင့်ဗိုင်းရပ်စ်ကူးစက်မှုတွေလည်းပိုပြီးတော့တူလာဖို့ရှိနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့ပြည်နယ်အလယ်ပိုင်းကဆန်ဒီယာဂိုကျွမ်းကျန်ဝန်ဒေသတွေမှာတော့ဒီနေ့ညကစပြီးတော့လူတွေအနေနဲ့အိမ်ထဲမှာပဲနေကြဖို့ကန့်သတ်မှုအသစ်တွေကိုထုတ်ပြန်လိုက်ပါတယ်။အဲဒီဒေသတွေမှာရှိတဲ့ဆေးရုံတွေရဲ့အထူးကျက်မှတ်ကူးသဆောင်တွေမှာကူးသနေတဲ့သူဥယျာဉ်15ရာခိုင်နှုန်းအောက်ထိကျသွားမှဒီကန့်သတ်မှုတွေကိုပြန်ရုပ်သိမ်းသွားမယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူဆန်ကပြီးခဲ့တဲ့တစ်ပတ်ကပြောလိုက်ပါတယ်။ဒါကိုရီးယားနိုင်ငံမှာတော့ကိုလာအတွင်းဗိုင်းရပ်စ်ကူးစက်မှုတွေအမြင့်ဆုံးပြန်ဖြစ်လာနေပြီးဒါကိုထိန်းချုပ်နိုင်မှုအတွက်အာဏာပိုင်တွေအနေနဲ့ရုံးကန်နေရတာကြောင့်မြို့တော်ဆိုးမြို့နဲ့အနီးအနားတစ်ဝိုက်မှာလာမယ့်အင်္ဂါနေ့ကစပြီးတော့တယောက်နဲ့တယောက်ခက်ခွာခွာနေဖို့စီးမြင်တွေကိုတင်းတင်းကြပ်ကြပ်ချမှတ်သွားမှာဖြစ်တယ်လို့ဒါကိုရီးယားကျန်းမာရေးအာဏာပိုင်တွေကဒီနေ့မှပြောလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဂျော်ဂျီယာပြည်နယ်ကိုမနေ့ကတွားရောက်ခဲ့ပြီးတော့အထက်လွှတ်တော်အမတ်နေရာနေရာအတွက်အရှင်းပြိုင်နေကြတဲ့ Republican ကိုယ်စားလှယ်လောင်းနှုတ်အတွက်လည်းမဲဆွယ်စည်းရုံးခဲ့ပါတယ်။အဒီအထက်လွှတ်တော်အမတ်နေရာကအမေရိကန်အထက်လွှတ်တော်မှာဘယ်ပါတီကြီးစိုးထားမလဲဆိုတာကိုအဆုံးပြတ်ပေးသွားမှာပါ။ Republican ကိုယ်စားလှယ်လောင်းနှုတ်အတွက်မဲဆွယ်ပွဲမှာသမ္မတ Trump ကပြီးခဲ့တဲ့နှုန်းမှာ၃ရက်နေ့ကသမ္မတရွေးကောက်ပွဲမှာမဲမတမာမှုတွေရှိရဆိုတာကိုထပ်ခါတလဲပြောသွားခဲ့ပါတယ်ခင်ဗျာ။တနင်္ဂနွေနေ့ညပိုင်းအတွက်အစည်းအဝေးတွေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေအရမြန်မာပိုင်းအစည်းအဝေးကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစည်းအဝေးကိုလလုံးမှယာယီရဆိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီဒီအစည်းအဝေးကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ် VOE အစည်းအဝေးကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးချွန်းလန်းချမ်းမြေ့ကြပါစေခင်ဗျာကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.